VOA American တန်ကိုနားဆင်နေကြတာပါကျမခင်ဆိုးဝင်းပါစစ်ပြေးရှောင်၃သိန်းခွဲလောက်စုပြုံနေထိုင်ကြတဲ့ဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အခြေအနေတွေကြောင့်မလို့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်တွေရှိနေပါတယ်ဒီအတွက်လဲဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်အကြောင်းသတင်းချက်လက်တွေဖြန့်ဝေပေးနိုင်ဖို့ ਨੇ ကူးစက်မှုကိုဟန့်တားဖို့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့နိုင်ရေးအထူးအဖွဲ့တွေဖွဲ့စည်းပြီးစတင်ပြင်ဆင်နေကြပါတယ်ဒီအကြောင်းကိုသတင်းတောင်စတီဗ်ဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ်ကယောဂါကာကွယ်ထိန်းချုပ်ရေးကန့်သက်တားမြစ်ချက်တွေတိုးလာတာနဲ့အမျှမြန်မာနိုင်ငံကဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာအကူအညီတွေနဲ့သတင်းအချက်လက်တွေရဖို့လဲပို့ပြီးခက်ခဲလာနေပါတယ်။ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေလာရင်ကြာပန်းအလုပ်တွေလုပ်ပြီးရှာဖွေစားတောက်နေရသူတွေဆိုရင်လဲကပ်ဘေးတွေအငတ်ဘေးကပို့ပြီးစိုးရင်စရာဖြစ်နေပါတယ်တဲ့
။အခုပြောမယ်ဆိုရင်တော့ဒီကိုဗစ် -19 ဒါအကြာကြီးဖြစ်နေမယ်ဆိုတော့ဒီတို့အန်ဒီတို့စခန်းမှာကကိုဗစ် -19 ဝင်ရောက်လာစားမလူတော့ဘူးအကုန်လုံးစိုးမှတေယုံပဲရှိတာပေါ့
ကချင်ဒုက္ခတဲ့စခန်းတွေကနှောကြပြီးကပြောဆိုသွားတာပါအစားအသောက်လိုပါပဲကပ်ဘေးအန်ရဲ့သတင်းအချက်အလက်တွေကိုမရနိုင်ပဲဖြစ်နေကြတဲ့ဒုက္ခတွေကိုတော့အခုအခါသတင်းမီဒီယာတွေကတစ်ဖက်တစ်လမ်းကကူညီနိုင်မှုစ조사နေကြတယ်လို့ယူဂျီနာဂျန်နယ်သတင်းအက်ဒီတာဘရမန်ကပြောပါတယ
် We can check like the ITBP bureausDo they have enough information about on
ပထမအကျိုးရလဒ်ကတော့ဒုက္ခသည်တွေအခြေအနေကိုလေ့လာနိုင်တဲ့အချက်ပါကိုဗစ် -19 သတင်းအချက်လက်တွေလုံလုံလောက်လောက်ရရလားဒုတိယအချက်ကတော့လူတွေပို့ပြီးတော့အသိပညာတိုးလာတာပါဒုက္ခသည်ကလေးတွေကအစားကိုဗစ် -19 ရောဂါအကြောင်းသဘောပေါက်လာနိုင်ပါတယ
်ပြည်တွင်းဒုက္ခသည်တွေပေါ်ပေါက်လာရတဲ့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေဟာဒီအချိန်ထိရခိုင်နဲ့ကရင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာဆက်လက်ဖြစ်ပွားနေစေပါထိုင်းမြန်မာနယ်စပ်ကဣဒုထကရင်ဒုက္ခသည်စခန်းမှာတော့ထိုင်းနိုင်ငံကဆန်ထောက်ပတ်မှုတွေဟာပြီးခဲ့တဲ့မတ်လမှာနယ်စပ်တွေပိတ်လိုက်ကြတဲ့ကရပ်တန့်သွားခဲ့တာကြောင့်အခုဆိုရင်ဒုက္ခသည်စခန်းတွေမှာလက်ခါပြတ်လတ်မှုနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robertson ကတော့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်အစိုးရကိုဖိအားပေးတိုက်တွန်းလိုက်ပါတယ
်။ The UN country team in Myanmar has to get really forceful.with the government of Myanmar and say look you know this is like
မြန်မာပြည်မှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးတင်တယ်လို့ထင်ပါတယ်။ဒါကတည်ရေးရှင်ရဲ့ကိစ္စဖြစ်ပြီးကန့်သက်ပိတ်ဆို့မှုတွေကိုအဆုံးသတ်ပေးရမယ့်အခြေအနေဖြစ်ပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့လိုအပ်တဲ့အကူအညီထောက်ပံ့တွေရတင်ပါတယ်
။မြန်မာနိုင်ငံထဲမှာအနေရများလာတဲ့ကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားလာနိုင်တာကြောင့်လဲ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အကာအကွယ်မဲ့ဆုံးဖြစ်နေရတဲ့တိုင်းရင်းသားဒေသတွေမှာအကူအညီပို့ပြီးပေးဖို့အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ်ရှင်ကျမခင်ဆိုးဝင်ပါ